ထိုင်ကြရတော့မိမိတို့အခုတထိုင်နေခင်းတထိုင်နှစ်ထိုင်ဒီနှစ်ထိုင်ရတော့အချိန်ပြည့်အားထုတ်ရညတထိုင်ကြတော့အချိန်ပြည့်အားမထုတ်ရတော့ပါဘူးညကြတော့ဦးဇင်းတို့ထိုင်တော့ထိုင်ရမယ်နှစ်နာရီပြည့်မထိုင်ရ6နာရီရနေ9နာရီတို့အထိတနာရီတော့ထိုင်နိုင်အောင်မယ်တနာရီထိုင်ပြီးသားမှဦးဇင်းတို့ဒီတရားစခန်းသိမ်းပွဲပေါ့ခုနှစ်နိုင်ခွဲလောက်ခုနှစ်နိုင်တို့ဖြုတ်ပြီးတော့ခုနှစ်နိုင်ခွဲလောက်ပြန်ပြီးတော့တရားစခန်းသိမ်းပွဲပြန်ဆက်ဘာဖြစ်လဲဆိုတော့အစောကြီးတရားအမထုတ်ခွဲနဲ့လှုပ်လိုက်တော့လေရတော့ရတယ်ဒါပဲစောစောလှုပ်လို့ရှိရင်စိတ်တည်းကမြန်မြန်ပြန့်လို့အဲ့ဒါကြောင့်မို့တနင်္လာလောက်အထုတ်ပြီးတော့မှဒီစကံတိမ်ဝဲလှုပ်လိုက်လို့ရှိရင်၈နိုင်ရင်၈နိုင်ခွဲလောက်ဆိုရင်ဒါပြီးမှာပါ၁နိုင်သာသာလောက်ဆိုအရာကြောင့်မို့ဒီနှစ်ကြိမ်ကတော့မိမိတို့အပြည့်အဝအာထုတ်ရအောင်ပါအဲ့လိုအာထုတ်တဲ့အခါကျတော့လေဒီအဝဝေဒနာတွေတက်တဲ့အခါကျတော့မိမိတို့ဒီအဲ့ဒီဝေဒနာကိုကြော်ခြင်းလို့ရှိရင်အဋိဋ္ဌံတင်ရအဋိဋ္ဌံတင်လို့ရှိရင်အဋိဋ္ဌံတင်တဲ့သူစီအဒီဝေဒနာကိုညံ့ညံ့ကြောတယ်။ဘာဖြစ်လဲဆိုတော့ဥစဉ်တော့ဒီကိုယ်စိတ်ကိုကိုယ်နိုင်နေဆိုတာဒါအပြောပြောတာပါ။တကယ်တမ်းကျတော့ကိုယ်စိတ်ကိုမနိုင်ဘူး။ဥစဉ်တော့ဒီတက်လီပါဝေဒနာတက်ကြည့်ကိုယ်ကိုကိုယ်စိတ်ကိုနိုင်တယ်လို့ပြောရတယ်။နိုင်ဦးမနိုင်တော့ဒါဥစဉ်တော့ဒီတရားတွေကျင့်တော့ဒိဋ္ဌတိဒီစေရနိုင်တာဘာနိုင်လဲဆိုတော့ဒီအဋိဋ္ဌာနိုင်တယ်ကိုတင်တဲ့အဋိဋ္ဌာအကိုတင်တဲ့အဋိဋ္ဌာတင်ပြီးတော့အဋိဋ္ဌာတင်တယ်လို့မဖြစ်လာရင်လည်းမအောင်မြင်ပါဘူးကိုအဋိဋ္ဌာတင်လို့အဋိဋ္ဌာတင်တဲ့အတိုင်းဒီနေနိုင်တဲ့ယောဂီကတော့ဝေဒနာလွတ်တယ်အစစအရာရာအောင်မြင်တယ်အဲ့ဒါလို့ရှိဘာဖြစ်လဲဦးဇင်းတို့လဲဒီတက်လီပါဝေဒနာတွေတက်တဲ့အခါကျတော့ကိုယ်စိတ်ကိုကိုမနိုင်လို့အဋိဋ္ဌံတင်ရဒါတင်ခဲ့ရတယ်ဦးဇင်းတို့အဲ့တော့ဦးဇင်းတို့အဋိဋ္ဌံတင်တဲ့အခါကျတော့တချို့တက္ကမတွေပြောဦးဇင်းတို့အဲဦးဇင်းကအဋိဋ္ဌံတင်တာမဟုတ်ဘူးကိုယ့်ကိုပြောပြီးတော့ချိန်ဆနေတယ်ဒါတချို့တက္ကမတွေဆိုဒါသူတို့ပြောတာလဲမှန်တယ်သူတို့ပြောတာဦးဇင်းတို့ကဒီဘက်ပြအတိတ်ထင်တယ်ပေါ့ဘာဖြစ်လဲဆိုတော့ဝေဒနာတက်တော့ကိုယ်ကိုမနိုင်မနိုင်တော့ပြင်လိုက်ရွှေလိုက်လှုပ်လိုက်ကြွားလိုက်မလိုက်နဲ့သူများတွေကမပြင်ရဘူးကိုယ်မှာထိုင်တိုင်းကြွားလိုက်မလိုက်ရွှေလိုက်လှုပ်လိုက်လှုပ်နေရတဲ့အခါကျတော့အတိတ်ထင်တယ်အဲ့အတိတ်ထင်ကိုတင်တဲ့အခါကျတော့မှဒီရုပ်ကဘလောက်ပဲဝေဒနာတက်မပြင်းတော့မရွှေ့တော့မလုတော့ဘာဖြစ်လို့မပြင်းမရွှေ့မလုလဲဆိုတော့အဋိဋ္ဌာနဲ့မိနေတာ哦ကိုယ်အဋိဋ္ဌာနဲ့ကိုမိနေတဲ့အတွက်မပြင်းမိတော့ဘူးပေါ့ဒါဦးဇင်းတို့အဋိဋ္ဌာတင်ခဲ့ရတာ哦ဘလို့တင်လဲဆိုတော့ဖရာတပည့်တော်ဒီတိတထိုင်မှာမပြင်းဘူးမရွှေ့ဘူးမလုတကယ်လို့ပြင်ခဲ့ရွှေ့ခဲ့လှုပ်ခဲ့တော့ရှိရင်ဒီတရားတွေသည်ဘယ်တော့ခါမှမရပါစေနဲ့အဲတွားလျာလာလျာမှာလည်းရောက်တဲ့နေရာဘေးဆိုးရံဆိုးအန္တရာယ်ဆိုးအမျိုးမျိုးနဲ့ကြုံရပါစေအဋိဋ္ဌံတည်းအဲ့ဒါကြတော့ဒီဆိတ်ရကြောက်ပဲသူပြင်လိုက်လို့ရှိရင်တွားတဲ့နေရာတွားရောက်တဲ့နေရာမှာကောင်းတာနဲ့မတွေ့ရဘူးတခါကဘေးဆိုးရဆိုးအန္တရာယ်ဆိုးအမျိုးမျိုးနဲ့တွေ့မှာဒီတရားတွေလည်းဘလောက်ကြင်ကြင်မရတော့အဋိဋ္ဌာနဲ့ချုပ်မိကြတာဟုတ်အဋိဋ္ဌာနဲ့ချုပ်မိကြတဲ့အခါကျတော့ဝေဒနာတက်တာတော့ဟုတ်ဒီစိတ်ကိုဟိုကောပြန်ခိုင်းနေသေးတယ်ဘာဖြစ်လဲဆိုတော့ဝေဒနာတက်တဲ့အခါကျတော့ဒီစိတ်ကိုကပြင်းလေမင်းစတော့ပြင်းနေတယ်အခုကြိုက်တဲ့လောက်ပြင်းအဲ့ဒါကျတော့မပြင်းရတော့သူပြင်းလို့ရှိရင်ဒီတရားတွေမရမှကြောက်တယ်အဲရောက်တဲ့နေရာမှာ ဒုက္ခမျိုးစုံနဲ့သူကြုံပြီးတော့ခံစားမှကြောက်တယ်အဲ့ဒါမပြင်းရတော့ဦးဇင်းတို့အဲ့ဒါလိုအတိတ်ထံတင်ခဲ့ရပါတယ်ဒီတရားတွေကျင့်တဲ့အပေါ်မှာနောက်ဒီအောင်လာဆရာကြီးဒေါခင်မှာဆိုလဲဒီလိုပဲသူလဲအဲ့ဒီဝေဒနာတွေမကျော်တဲ့အခါကျတော့အတိတ်ထံတင်ရဒါသူလဲတင်ခဲ့ရတာပဲသူအတိတ်ထံနဲ့သူသူကလည်းကိုယ်အတိတ်ထံနဲ့ကိုအဲ့ဒီအောင်လာဆရာကြီးဒေါခင်မှာတော့လဲသူလဲဥစဉ်လိုပဲဝေဒနာတွေမကျော်နိုင်ပြန်လိုက်ရွှေ့လိုက်လှုပ်လိုက်ဆိုတော့သူလဲအတိတ်ထံတင်တာပဲအဲဖရာတပည့်တော်မသည်ဒီတထိုင်မှာမပြေဘူးမရွှေ့ဘူးမလို့တကယ်လို့ပြင်ခဲ့ရွှေ့ခဲ့လှုပ်ခဲ့ဆိုရှင်ဒီတရားကိုလည်းမရပါစေနဲ့ဒီတရားမရပဲနဲ့ဟောအပယ်လေးပုံမှာပေါ့အပယ်ငရဲမှာမကြွတက်ခံရပါစေအထိတ်ထင်နေတာပဲခမ်းမိုက်မိုက်တင်တာပဲသူလဲအဲ့ဒါလိုတင်တိုင်းမှရတယ်တတ္တိယအဲ့လိုထားရတာဟိုသူကဥစဉ်နဲ့တာတာပေါ့ဟောအပယ်ငရဲမှာဟောမကြွတက်နေရပါစေဆိုတော့သူကဥစဉ်နဲ့တာဝါအဲ့ဒီအောင်လားဆရာကြီးဒေါခင်မှာကြတော့ဥစဉ်ကအပယ်ငရဲတော့မပါဘူးပျောက်တဲ့နေရာဒုက္ခမျိုးစုံနဲ့တွေ့ရပါစေဆိုတာပဲပါတယ်ဒါပေမဲ့ဒီစိတ်ကအဲ့ဒါကြတော့မပြင်းရဲဘူးမပြင်းရဲမရွှေ့ရဲမလှုပ်ရဲတော့ဘူးဒါဥစဉ်တော့ဒါကိုတို့တွေပါကိုတို့တွေတင်ခဲ့လို့ဒီဝေဒနာတွေကြော်ခဲ့လို့ဒါဥစဉ်တို့ကိုအတိတ်ထံတင်တဲ့အကြောင်းကိုကိုပြောပြပြန်ပြီးတော့ယောဂီတွေကိုပြောပြအဲယောဂီတွေကတော့ကိုအတိတ်ထံကိုကဥစဉ်တင်တယ်လို့တင်ရမယ်လို့မဆိုလိုပါဘူးဒါဖြစ်လို့ဆိုတော့ကိုအတိတ်ထံကိုတင်ပြီးတော့အထုတ်ရင်ရပါတယ်အဲ့ဒီလိုမှလည်းဒီဝေဒနာကိုညာမြန်လေးကြော်ရအဲ့ဒီဝေဒနာတွေမပြင်းပဲမရွှေ့ပဲမလှုပ်ပဲကြော်တဲ့အခါကျတော့တရားအထုတ်တဲ့ယောဂီဟာခန္ဓာမှာရှိတဲ့တရားတွေကိုညာမြန်လေးပြန်သိရအဲ့လိုညာမြန်သိတဲ့အခါကျတော့ဒီဒုက္ခတရားတွေဒီအနိစ္စတရားတွေအတုပတရားတွေယုံနာဆိုတဲ့တရားတွေအဲ့ဒီတရားတွေကိုပြန်ပြီးတော့သိရအဲ့လိုသိရတဲ့အခါကျတော့ဘယ်ဆရာတော်တွေပဲတရားဟောတဲ့တရားကိုလေကိုယ်အသားလေးခန္ဓာနဲ့ဟပ်ပြီးတော့နာတဲ့အခါကျတော့အဲ့ဆရာတော်တွေဟောလိုက်တဲ့တရားစီကိုယ်ခန္ဓာထဲမှာပေါ့တစ်ချက်လောက်သဘောပေါက်ရင်ကိုယ်အတွက်အမြက်ပဲအရင်တော့ဥစဉ်တို့တရားပွဲတွေသွားတရားပွဲတွေသွားပြီးတော့ဆရာတော်တွေဟောတဲ့တရားတွေသွားနာပြီးတော့ပြန်လာဒီတရားတွေကျင့်တဲ့အခါကျတော့တရားနာမုံနာနည်းကွာသွားတယ်အရင်တော့ကဥစဉ်တို့ဆရာတော်တွေဟောလို့တရားဝဲရှိလို့တရားသွားပြီးတော့နာတာစီတရားနာပြီးတော့ပြန်လာတာမဟုတ်တရားသွားနာထောင်ပြီးတော့ပြန်လာတယ်ဘာဖြစ်လဲဆိုတော့ဆရာတော်တွေဟောတဲ့ဒီတရားတွေကိုသိလာတယ်မှတ်မိလာတယ်သိလာတယ်အဲ့ဒီတရားတွေကိုရလာတယ်ဒါယောဂီတွေလည်းတရားပွဲတွေဆိုလို့ရှိရင်တရားတွေလိုက်ပြီးတော့နာဘူးပါတယ်အခုတရားပွဲတွေရှိလို့တရားလိုက်ပြီးတော့နာတာဒီတရားနာတယ်မခေါ်သေးပါဘူးတရားနားထောင်ပြီးတော့ပြန်လာတာတရားနာပြီးပြန်လာတဲ့ယောဂီတွေအဲ့ဒီဆရာတော်တွေဟောလိုက်တဲ့တုတ်တန်တွေကိုယ်ခန္ဓာထဲမှာသဘောပေါက်ရောဒီတုတ်တန်တွေဒါတရားကောင်းကိုရည်ရွယ်ပြီးတော့ဟောတာ။ဟောဒီဆရာတော်ဟောတဲ့တုတ်တန်นี่ဒါယုံနံကိုဥစားပေးပြီးတော့ဟောတာ။ဒီဥပမာတရကဒီတုတ်တန်นี่ဒီဓာတ်ရဲ့သဘောကိုရည်ရွယ်ပြီးတော့ဟောတာ။အဲ့ဒါလို့ခန္ဓာထဲမှာဒီယုံတွေနာနေဓာတ်တွေဟောလိုက်တဲ့ဆရာတော်တွေဟောလိုက်တဲ့တုတ်တန်တစ်ခုကခန္ဓာထဲမှာရောက်အောင်ထည့်နိုင်မှာ။အဲ့ဒါမှတရားနာတတ်တဲ့တရားနာပြီးတော့ပြက်လာတယ်လို့ပြောလို့ရဦးဇင်းတို့ဒီတရားတွေကျင့်တဲ့အခါကျတော့ကွဲသွားတယ်ခန္ဓာမှာတရားနာထောင်ပြီးတော့နေတာနဲ့တရားနာပြီးတော့နေတာနဲ့တရားနာထောင်ပြီးတော့နေတာဒီလောကတွေကအသိပဲရပြညာပဲရတန်တရားလွတ်ကြောင်းမရဘူးအဲတရားနာပြီးတော့ပြက်လာတဲ့လူကခန္ဓာမှာမြင်ပြီးတော့တန်တရားလွတ်ကြောင်းရဒါကြောင့်မို့ဦးဇင်းတို့လည်းသာမတ္တပင်မလို့ ဒီပြင်မှာတက်ပြီးတော့ဟောတဲ့အခါကျတော့ဦးဇင်းတို့ဟောရင်းနဲ့ဒီပေါ်လာတာတွေကဦးဇင်းတို့ဟောတာပဲဦးဇင်းတို့အစီအစဉ်ဆွဲတာအဲဒီပြင်မှာတက်လို့ရှိရင်ဒီတခါတော့ငါဒီအောက်စာလေးဟောမယ်အစီအစဉ်ဆွဲတာပြင်မှာရောက်တော့တခြားစီပဲကိုပြင်မှာမတက်ခင်အစီအစဉ်လာတာနဲ့ပြင်မှာရောက်လို့ထွက်လို့ဟောသွားတာနဲ့မတည့်တော့မတည့်တဲ့အခါကျတော့ဦးဇင်းတို့ဒီဘက်ပိုင်းနေရောက်လာတဲ့အခါကျတော့ဘာမှမထားတော့သူ့ဆိုပြင်မောင်ရောက်မှဟိုကိုကျင့်လို့ပေါ်လာတဲ့တရားတွေသာဟောသွားတော့တယ်အဲ့ဒါကြောင့်မို့ဦးဇင်းတို့ဒီပြင်မောင်တက်ပြီးလို့ဟောလို့ရှိရင်မပင်မတော့အရင်တော့ကတော့ပင်မတာပေါ့ပြင်မောင်ဟောဖို့နေတာပြင်မောင်တက်တာတော့မှပြင်မောင်ရောက်ရင်15မိနစ်လောက်ကတရားမဟောနိုင်ဘူးဘာဖြစ်လဲဆိုတော့ပြင်ပေါ်လဲရအောင်လဲရောက်ရောဒီပြင်ပေါ်ရောက်တဲ့အခါကျတော့ဒီရုပ်ကလေတခါတော့ကြောက်ပြီးတော့နှက်ဘူးသလိုတုံးနေတယ်အဲ့ဒီရုပ်ကနှက်ဘူးသလိုတုံးနေတဲ့အခါကျတော့အဲ့ဒီကိုယ်ရောက်ငြိမ်အောင်ပဲအသာလေးတည်နေရသေးတယ်ဟိုအဝါယောဂီတွေလည်းမကြည့်နိုင်ဘူးကိုယ်ပြဿနာနဲ့ကိုမိဦးဇင်းတို့ပြင်ပေါ်ဆက်ပြီးတော့တက်ခါစားပေါ့အဲအဝါပြိတ်တက်ကလည်းသူကအခုယောဂီတရားအထုတ်တယ်နဲ့များတာပေါ့သူချင်းပြင်ပေါ်ဆက်တက်တော့ကတရားလည်းကောင်းကောင်းမဟောတတ်တဲ့အပြင်ပြိဿကလည်း400ကျော်450လောက်ရှိဦးချင်းတွေဆရာလေးတွေထိုင်တဲ့ဓမ္မတွေနဲ့သူကဒုတင်ပွဲကိုဒုတင်ပွဲဆိုတော့ယဟပဲအပါ80 80သီလရှင်တွေအပါ160ကျော်80တက္ကဓမ္မတွေဆိုနေဆိုတော့အယောက်အလုံး400ကျော်လောက်ရှိ400ကျော်လောက်ရှိရဲ့ခါကျတော့ဒီအခောက်တိုင်းဆိုလို့ရှိရင်တော့ဦးစင်းရှိမှာဆရာတော်နှစ်ပါးရှိတယ်သူတို့ကအရှိရနေတက်ပြီးတော့ဟောတယ်ပဋိကံပေးတယ်သူတို့ကအရှိရနေ45မိနစ်တဏှာကြီးလောက်ဟောတယ်ဟောပြီးသွားရင်ကျန်တဲ့တဏှာကြီးကဒါဦးစင်းပြဦးစင်းပြတဲ့အချိန်မှာဒီတရားအထုတ်တဲ့ယောဂီရဲ့မျက်စိမိတ်ရတော့မသိအဲ့ဒါဦးဇင်းတရားပြအဋိဌာန်ပြည့်ပြီဆိုလို့ရှိရင်ဦးဇင်းတရားပြတယ်တရားပြတာပဲဦးဇင်းမမသိရအတ္တလောက်ဖြစ်ခဲ့တယ်ဦးဇင်းတော့အဋိဌာန်ပြည့်ပြီဆိုလို့ရှိရင်မိုက်ကကျိုးလွတ်မိုက်ဟိုကျိုးလွတ်မိုက်ဆိုတော့ဟောတန်ခါစင်မောရောက်ပါတန်ခါစင်မောရောက်မှကိုနေတဲ့နေရာမှာပက်လက်လံပြီးသွားပါအဋိဌာန်ပြည့်ပါပြီဆိုတော့ဘယ်ဖုန်းဟောလို့ဟောမှမသိဇန်တဲ့တဏှာကြီးကအတ္တလောက်ဖြစ်ခဲ့ရတယ်ဦးဇင်းတော့ဘာဖြစ်လဲဆိုတော့ယောဂီတွေကိုကြောက်တာဟုတ်ကြောက်တယ်ပလင်မော်လဲတက်နေကြအရှိကနေတက်နေကြမရှိတဲ့အခါကျတော့ပလင်ကိုရှိန်တာလဲတုံးလို့အဲ့နေ့ကျတော့အရှိကတက်တဲ့ဆရာတော်နှစ်ပါးကတစ်ပါးဝင်သွားနေလို့မတက်နိုင်ဘူးဟောတစ်ပါးရှိတယ်ဆိုပြီးတော့ကျန်တဲ့တစ်ပါးကလည်းဒီဦးစင်းတို့တရားပြရတဲ့ယွာရဲ့ဟိုဘက်တရားကိုဓကမကြီးကပြင်တော့လိုက်သွားနှစ်ပါးဆိုတော့တဘာမရှိတဘာရှိတယ်ဆိုတော့သူတဘာနဲ့တဘာအာကိုပြီးတော့နေရသူတို့ကနှစ်ပါးသလုံးမရှိတော့ဦးစင်းရရေချိုးနေတယ်ရေချိုးလို့တောင်းမပြီးဘူးအဲ့ဒီတိုက်ပြန်လိုက်လိုက်ဒီပရိကံပေးဖို့တရားဟောဖို့ဆိုပြီးတော့အဲ့တော့လိုက်တာလိုက်လာတယ်လမ်းလျှောက်တည်းကဟိုရေချိုးလို့တာအေးနေတယ်စိတ်တည်းကတော့မအေးနိုင်တော့ပူလောင်းနေရအရှိမတခါမှဟောနေကြမှာမရှိတော့ဘူးအဲ့တော့အရှိမဟောရကြမရှိတဲ့ခါကျတော့ပြင်မောတက်တက်တဲ့ခါကျတော့15မိနစ်လောက်ပါလေပျက်စီမဲ့ပြီးတော့နေနေရတယ်ဒီဘဝင်ရတခါလဲခါနေတာ哦ဘဝင်ရခါတော့ဒီရုပ်ကတုံးနေတယ်ဟိုကြည့်တော့ဒီရုပ်အိမ်တွေကငြိမ့်နေတယ်အဝါယောဂီတွေကြည့်ဒါမှဟိုအတွင်းထဲပါလေတဆက်ဆက်ဖြစ်တုံးနေတယ်အဲ့တော့ตาလေးနေရနေနေနေနဲ့တဖြည်းဖြည်းငြိမ့်လာငြိမ့်လာတော့တွေးတဲ့စိတ်တည်းကဝင်လာသေးတယ်။ညအဲ့ဒီညင်လာတဲ့အခါကျတော့အင်းဆရာတော်တွေပြောတယ်ကြားဘူးတယ်။ဟိုဒီတရားတက်ဟောခိုင်းတယ်။ဟိုတရားမဟောတက်မပြောတက်တော့ပြင်ပေါ်လဲတင်လဲတင်လိုက်ရောပြင်ပေါ်မှာငုတ်တော့ထိုင်တော့ပြင်လုံးတော်မူသွားတယ်ဆိုတော့ဖြစ်လောက်တယ်။ဒါကိုကိုယ်တိုင်ခံနေရတာဟုတ်ဒါခံလဲခံနေရတယ်ဦးစင်းတွေးလဲတွေးနေသေးတယ်စိတ်တစိတ်ရဲ့ဒါကိုကိုယ်တိုင်ခံနေရတာငုတ်တော့ခံနေရတာကိုကိုယ်တိုင်အဲ့ဒါကြောင့်မို့ဟိုပြန်လွန်တော်မူတဲ့ဆိုတာဖြစ်လောက်တယ်ပေါ့။ဘာဖြစ်လဲဆိုတော့ အဲ့ဒီအချိန်မှာဘယ်လိုဖြစ်လဲဆိုတော့ဒီဘဝင်ရလေးကဒိန်းဆိုတက်ဆောက်တယ်မခံနိုင်ဘူးကိုမအကြောက်လွန်ပြီးတော့ဒီဘဝင်မှာလည်းတက်လက်တက်ဆောက်တော့တစ်ချက်တည်းအသက်ပါဘောငုံတော့ဒါဖြစ်လောက်တယ်ကျင်းနေတယ်ဒါဥစ္စတော်တော်ကဒီတရားကျင့်တာတဲ့အထိမ့်ပါလို့ပြန်ဆွဲထိန်းတာလို့တတော်နဲ့မပြေတယ်ကိုမအထိမ့်မရှိဘူးအထိမ့်မရှိတော့ဒီစိတ်ကတခါတဲ့အကြောက်လွန်သွားတယ်ဒါကြောင့်မို့အကြောက်လွန်လည်းသေးတယ်ဆိုတာသူလည်းပြန်လည်မှာအကြောက်လွန်ပြီးတော့ပြန်လည်တော်မူသွားတာဟုတ်အဲ့တော့ဥစဉ်ဟိုတရားကျင့်တဲ့ခါကျတော့ဥစဉ်ကိုယ်တိုင်ဖြစ်တော့ဟိုသွားပြီးတော့တွေးမိတာမျိုးပါလေရှောက်ပြီးတော့အဲ့ဒါလိုဖြစ်ခဲ့ရတယ်ဥစဉ်တော့အဲ့ဒါလိုဖြစ်တဲ့ခါကျတော့ငြိမ်သွားတော့မှအဲတရားကိုတလုံးချင်းပြောရအဲတလုံးချင်းပြောလဲပြောပြီးတော့ငါးလုံးဆယ်လုံးလောက်ပြောလဲပြောပြီးတော့ပဋိကံကောက်ပြီးပြလိုက်ဘာမှမပြောတတ်တာဟုတ်အဲ့တော့အဝယောဂီတွေကအဲအရှိယဥစဉ်ကိုဟောလို့ရှိရင်အခုဥစဉ်ဟောတယ်လို့ပေါ့နိုင်ရွက်နိုင်ရွက်တာသာလောက်ကြတယ်အဲဥစဉ်ကြတော့ဒီဘဝင်မှာခါရငြိမ်လဲငြိမ်သွားတော့ပဋိကံကောက်ပြေးလိုက်တော့သူကအချိန်တွေ့ထိုင်ရတော့ဝေဒနာတွေကဘုဒ္ဓဒုက္ခရောက်နိုင်ဥစဉ်ကိုဒေါသတွေထွက်တာပေါ့ဥစဉ်ကအရှိယနေဟောရမဟောတတ်တာလေအဲ့လိုလဲကြုံခဲ့ရတယ်ဥစဉ်ကအဲ့လိုကြုံခဲ့တဲ့အခါကျတော့ဒီတရားတွေကျင့်လို့အခုလိုအရှင်ရလာတဲ့အခါကျတော့လူစင်းတို့တွေအကျင့်လို့တိတ္တဘောကနေဟောပြီးတော့ယူသွားရအဲ့လိုဟောယူသွားတဲ့အပေါ်မှာလည်းလူစင်းတို့ဟောတာတွေပြီးမိမိတို့ယောဂီတွေရဲ့ဖြစ်တဲ့အပေါ်မှာပဲဟောသွားရတာဖြစ်အဲယုံနာဆိုလည်းဒီယုံနာဟောခြင်းလို့ရှိရင်ဥပမာလေးတွေတင်းပြီးတော့ဟောသွားရတာပါအဲ့လိုဟောတဲ့အခါကျတော့လေဦးဇင်းတို့စာတက်လို့ဟောတာမို့ဆရာတော်တွေဟောတဲ့ကြားဘူးတဲ့ဒီဥပမာတာရကလေးတွေပဲပြန်တင်းပြီးတော့ဟောသွားတယ်ဦးဇင်းတို့ဟောတဲ့တရားတွေဒီလေယောဂီတွေကြားဘူးတဲ့တရားတွေပဲမကြားဘူးမနာဘူးတဲ့ယောဂီတွေမပါပါဘူးအခုခေတ်ကတရားတွေနာရတာဒီအင်မတန်လွယ်သွားပြီဟောဥစဉ်တို့တော့ကဆိုလို့ရှိရင်တရားတပုတ်နာဖို့ကမလွယ်ဘူးအခုကတရားတွေကပေါ်ပါရင်အင်တာနက်ပေါ်မှာရှာပြီးတော့ဘယ်တရားနာမလဲဘယ်ဆရာတော်တွေတရားတွေနာမလဲဆိုတော့ကြိုက်တဲ့ကိုကြိုက်တဲ့ဆရာတော်တွေတရားကိုတက်ပြီးတော့ဟိုနဲ့ဒေါင်းလို့ဆွဲပြီးတော့နာလို့ရအဲ့တော့နာတဲ့ခါကျတော့ဥစဉ်တို့လည်းဆရာတော်တွေဟောတဲ့တရားတွေကိုပြန်ပြီးတော့နာယူရတာပဲအခုယောဂီတွေတရားနာသလိုပေါ့ဥစဉ်တွေဟောတော့ယောဂိတွေနာသလိုဆရာတော်ကြီးတွေဟောတဲ့တရားကိုလည်းဥစဉ်တို့ကပြန်ပြီးတော့နာရအဲ့တော့ဒီဆရာတော်ကြီးတွေဟောတဲ့တရားဘယ်လိုလဲဆိုတော့ဒီအာလောကမင်းကြီးအကြောင်းကိုဟောတာပေါ့အဲ့တော့အာလောကမင်းကြီးကတခါတည်းနှမ်းတော်ထဲမှာနေတာပေါ့ယူပနန္ဒီမင်းသမီးဆိုတဲ့မိဖုရားကြီးနဲ့နေတယ်အဲ့ဒီအာတောကမင်းကြီးကလည်းဒီယူပနန်နေဆိုတဲ့ဒီမိဖေကောင်ကြီးကိုအမတားမှချစ်မြတ်နိုးတာဟုတ်ချစ်မြတ်နိုးတဲ့ခါကျတော့ဒီလိုပဲနေရင်းနဲ့တနေ့သောခါကျတော့ဒီယူပနန်နေမင်းသမီးဆိုတဲ့မိဖေကောင်ကြီးကဒီတလွန်ပေါ်မှာအခါရဲဦးစင်းတို့သိသလိုလောကလူပြောရင်တော့အဲ့ရင်နဲ့တည်သွားတာပေါ့အဲ့ရင်နဲ့တည်သွားတဲ့အခါကျတော့ဒီအထင်းတော်တွေကမိုးလင်းတဲ့အခါကျတော့တွားကြည့်တွားကြည့်တဲ့အခါကျတော့ဒီမိဖုရားကြီးကဒီအဲ့ရထဲမှာသေးနေတော့သိတဲ့အခါကျတော့ဘယ်ရင်ကိုမပြောရဘူးအသောကမင်းကြီးကပြောလို့ရှိရင်ဒေါသထွက်အမျက်ရှာပြီးတော့အသက်ခံမှာဆိုလို့လူတို့ကအမှန်တိုင်းမပြောရဘူးဘာဖြစ်လဲဆိုတော့အမှန်တိုင်းပြောရင်အသက်ခံမှာဆိုလို့အဲ့တော့ဒီမိဖုရားကြီးတွေအခုထက်တွေအဲ့တုံးပဲအဲ့ရမထသေးပါဘူးဒီလိုပဲတတော်ဥတည်းကပြောရအဲ့တော့ဒီမနက်9နာရီ6နာရီကနေပြီးတော့9နာရီ10နာရီအဲ့လောက်တွားကြည့်ခိုင်းတော့လေဟိုကဒီအထင်းတော်တွေကသိတာဟုတ်သိတာသိနေတော့ဘယင်ကြီးကိုအဲ့နေတယ်ပဲရှောက်ရတာပဲအဲ့တော့7နာရီ9နာရီ10နာရီနေ့ကင်းပိုင်းလောက်ရောက်လာတဲ့အခါကျတော့ဘယင်ကြီးကဟုတ်ပါဘူး ငါရဲ့မိဖုရားကြီးကဒီလောက်တစ်ခါမှအဲ့လိုကြာကြာမအိပ်ပါဘူးအခုတည်းအဲ့ရမနိုးသေးဆိုတော့သူကိုယ်တိုင်လာကြည့်အလောကမင်းကြီးရဲ့အဲ့သူကိုယ်တိုင်လာကြည့်တဲ့အခါကျတော့ဒီယုပ္ပနာနီဆိုတဲ့ဒီမိဖုရားကြီးကဒီတန်လုံးပေါ်မှာတည်နေတာကိုတွေ့တဲ့အခါကျတော့အတော့ကမင်းကြီးရဲ့ကိုဆွေတော့ကရောက်လာတော့ဗောသူ့မိဖုရားကောင်းကြီးကိုဆွဲလန်းတဲ့စိတ်ကြောင့်အဲ့တော့သူ့မိဖုရားကြီးကိုဆွဲလန်းတဲ့စိတ်ကြောင့်တော့ကတွေရောက်နေတဲ့အခါကျတော့ဒီရုပ်အလောင်းကြီးကိုတခါတည်းသူ့မှာမပြည့်ရဘူးမပြည့်ဘဲနဲ့တခါတည်းမန်ကောင်းတဲ့ထက်မပုံမသွောမန်ကောင်းတဲ့ထက်ပြီးတော့နန်းတော်ထဲမှာထားတာထားရပြီးတော့ဒီမန်ကောင်းတဲ့သူ့ရဲ့ဒီယုပ္ပနာနီဆိုတဲ့မိဖုရားရဲ့အလောင်းကိုသွားကြည့်ပြီးတော့နေ့တိုင်းငုံနေတော့တာပဲဆွဲလန်းပြီးတော့အဲ့လိုငုံနေတဲ့အခါကျတော့ကြာကြာနေတဲ့အခါကျတော့ဆွဲလန်းတဲ့စိတ်ကများလာတဲ့အခါကျတော့မင်းကြီးမှတခါတည်းစားလို့လည်းမရအိမ်လို့လည်းမရတသန်းနဲ့ဒီမိဖုရားကြီးကိုဆွဲလန်းတဲ့စိတ်ကြောင့်တောကတွေရောက်နေရအဲ့တောကတွေပြေပြောက်အောင်ခုတော့လေဘယ်ဆရာကပဲခေါ်ပြီးတော့ခုဒီအတ္တကမင်းကြီးရဲ့ခံစားနေရတဲ့ဝေဒနာကတောကအပူမီးရမငြိမ်းတောကအပူမီးရမငြိမ်းတဲ့အခါကျတော့ဒီလိုပဲနေရတော့ဗောဆရာတွေလည်းစုံနေခုကအဲ့လိုခုလို့မရတဲ့အခါကျတော့ဒီလိုပဲနေနေနေတနေ့သောအခါကျတော့ဒီနန်းတော်ကိုသူအတော့ကမင်းကြီးရဲ့နှမ်းတော်ယသစ်တပါကြောက်အပင်ရင်ရတဲ့ယသစ်တပါကြောက်လာတဲ့အခါကျတော့နှမ်းတော်ရှိကိုယောက်လာတယ်နှမ်းတော်ရှိတခါယောက်တဲ့အခါကျတော့တခါဆောက်တဲ့သူကိုမေးတယ်ဒီယသစ်ကအပင်ရင်ရတဲ့ယသစ်ကမေးတဲ့အခါကျတော့မင်းတို့ရဲ့အတော့ကမင်းကြီးရဲ့ဝေဒနာဘယ်လိုနေလဲသူ့ရဲ့တော့ကလည်းမိဖုရားကောင်းကြီးကိုဆွဲလန်းတဲ့စိတ်ဖြစ်နေတဲ့တောကစိတ်တွေကြောက်သွားပြီလားမိတဲ့အခါကျတော့အဲ့ဒီတကားဆောက်တဲ့သူကကျွန်တော်မျိုးတို့ရဲ့ဘယင်ကြီးတွေတောကစိတ်ကမပြောက်တဲ့အပြင်ပိုရစ်ကိုရေးဆိုးလာတယ်ပြန်ပြောတယ်ပြောတဲ့အခါကျတော့ဒီယသစ်ကအဲ့ဒါဆိုလို့ရှိရင်အဲ့ဒီအတောကမင်းကြီးအခုခံစားနေရတဲ့တော့ကအပူမီးတွေငေးအောင်ခုပေးမယ်အခုလို့ပြောသူခုပေးမယ်လို့ပြောပြောတဲ့အခါကျတော့တကားတော့ကဆရာပေါင်းဆောင်လည်းခုလို့စုံနေပြီပေါ့ခုလို့မပြောဘူးအဲ့တော့အရှင်ဘုရားခုလည်းပြောက်မှလည်းမဟုတ်ပါဘူးအဲ့တော့ခုမနေပါနဲ့အချိန်ကုန်ပင်မနာပဲအဖတ်တယ်ပါလေပြောတဲ့အခါကျတော့တတ္တရေတိကအဲမင်းတို့မင်းကြီးနဲ့ငါနဲ့ဟုတ်နေတွေ့တာတွေ့ပဲတွေ့ပြီလို့ရှိရင်သူဖြစ်တဲ့အကြောင်းကိုသိရလို့ရှိရင်ငါကုလို့ရှိရင်ပြောက်တယ်အဲ့ဒါလို့အမခံပြီးပြောတဲ့အခါကျတော့တကယ်တော့အဲ့ဒီအတ္တကမင်းကြီးပြင်သွားအဲ့ဒီယသစ်ပြင်သွားတဲ့အခါကျတော့ယသစ်ကယောက်သွားတာပေါ့အတ္တကမင်းကြီးယောက်သွားတော့အဲ့ဒါလို့ပဲသူ့ရဲ့ယုပ္ပနာနီဆိုတဲ့ဒီမိဖုရားကြီးကိုဆွဲလန်းတဲ့စိတ်နဲ့ဒါကြတဲ့အဲ့ရတဲ့မှာလူလဲပြီးတော့တောကရောက်ပြီးတော့ငုံနေရတာပဲအဲ့လိုငုံနေရတဲ့အခါမှာဒီယသစ်ကမေးတာပေါ့အတောကမင်းကြီးကဘာကြောင့်ဒီလောက်တောကရောက်ပြီးတော့ငုံကျွေးနေရတာလဲမေးတဲ့အခါကျတော့သူ့ရဲ့မိဖုရားကြီးကိုဒီမန်ကောင်းထဲမှာသွားကြည့်လိုက်ပုံကလည်းမပြတ်တာဟုတ်ပုံမတူတော့အိတ်နေတယ်လို့ပဲအဲ့ဒီပုံကြီးကသွားကြည့်ပြီးတော့တခါတည်းငိုကျွေးနေရတယ်နေ့တိုင်းအဲ့လိုငိုနေတဲ့အခါကျတော့ဘယင်ကြီးကဘယင်ကြီးကိုဒီရတ္တိကပြောတယ်အရှင်မင်းကြီးကတည်းငိုကျွေးနေတာဟုတ်မှာအရှင်မင်းကြီးရဲ့ယုပနာနေဆိုတဲ့မိဖုရားကြီးကလေဟိုဘဝတည်းမှာပြောနေတယ်အရှင်မင်းကြီးကိုတော့တတိမရတော့အဲ့ဒါလို့ပြောတဲ့အခါကျတော့ဒီအတ္တကမင်းကြီးကဘယ်ယုံမလဲမယုံတဲ့အခါကျတော့ဒီယသစ်ကိုမေးတယ်အ အဲ့ဒါဆိုလို့ရှိရင်သူဘယ်ဘဝရောက်လဲအရှင်ဘုရားသိလားသိတယ်အဲ့ဒါဆိုရင်သူရောက်တဲ့ဘဝကိုတပည့်တော်ပြမြင်အောင်ပြလို့ရမလားရတယ်ဘာလဲတာဝန်ယူတာပဲအဲ့ဒီယသစ်ကလည်းတာဝန်ယူတယ်အဲ့တော့အဲ့ဒါဆိုလို့ရှိရင်တပည့်တော်ကြည့်မယ်အရှင်ယသစ်တပည့်တော်ကလိုက်ပြအဲ့တော့လိုက်ပြခိုင်းတဲ့အခါကျတော့ယသစ်ကခေါ်လာတာပေါ့နန်းတော်ရဲ့အပြင်ကိုခေါ်လာနန်းတော်ရဲ့အပြင်ကိုခေါ်လာတဲ့အခါကျတော့နန်းတော်ရဲ့အပြင်ရောက်နန်းတော်အပြင်ရောက်တဲ့အခါကျတော့ဦးမတွေ့လာဒီယသစ်ကအလောကမင်းကြီးကိုလက်ညှိုးထိုးပြန်ဦးရှိမှတွေ့လာနောက်ချီပုံရှိအဲ့ဒီနောက်ချီပုံမှာဟိုမှာဆော့ကစားပြီးတော့နေနေတယ်နောက်ချီပိုးပုံနဲ့ပိုးမနဲ့အရှင်မင်းကြီးတွေ့လာတွေ့တယ်အေးအဲ့ဒီနောက်ချီပိုးပုံနဲ့ပိုးမသည်ဒီနောက်ချီဒီပိုးမသည်ဒါအရှင်မင်းကြီးဆွဲလန်းပြီးတော့တောကရောက်နေတယ်ရောက်နေရတဲ့အဲ့ဒါယူပနန်ကြီးမိပြေကောင်ကြီးအဲဟိုကဟိုပိုးကောင်တကောင်ကပိုးဘောကဒါသူ့ရဲ့ဒါခင်ပွန်းတယ်အဲ့ဒါလို့ပြောတဲ့အခါကျတော့ဒီအာတော့ကမင်းကြီးကမယုံလက်တွေ့ပြတာတောင်မှမယုံဘာဖြစ်လဲဆိုတော့အရှင်ဘုရားတကူရှိလို့တကူနဲ့ဖန်ဆင်းပြီးတော့တပည့်တော်ပြတာမယုံဘူးအဲ့တော့တပည့်တော်ယုံနိုင်လောက်တဲ့အောက်သာကိုထပ်ပြထပ်ပြောပေးပါအဲ့ဒါဆိုတပည့်တော်ယုံမယ်အဲ့လိုယုံမယ်လို့ပြောတဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်မင်းကြီးအရှင်မင်းအဲ့ဒီဒီနောက်ချီပိုးမကိုတွားပြီးတော့မေးကြည့်ပါဒီတချိန်ကအရှင်မင်းကြီးရဲ့မိဖေကောင်ကြီးယူပနန္ဒီဆိုတဲ့မိဖုရားကောင်ဟုတ်တလားမဟုတ်ဘူးလားသွားပြီးတော့မေးကြည့်မေးကြည့်သိပါလိမ့်မယ်ဆိုတော့အာတော့ကမင်းကြီးကဒီနောက်ချီပိုးမကိုသွားပြီးတော့မေးတဲ့အခါကျတော့ဒီနောက်ချီပိုးမပြောတာပေါ့ဟုတ်တယ်တစ်ချိန်တော့ကသူကအရှင်မင်းကြီးရဲ့ဇနီးတယ်ဒီမိဖုရားကြီးမိဖုရားကောင်ကြီးအခုတည်သွားတဲ့အခါကျတော့ဒီဘဝကိုရောက်ရရောက်တဲ့အခါကျတော့ဒီဘဝမှာဒီနောက်ချီပိုးပုံနဲ့ပြောပြီးတော့အရှင်မင်းကြီးကိုသတိမရတော့ပါဘူးဘဝတည်းကခြားသွားတဲ့အတွက်အဲ့လိုခြားသွားတဲ့အတွက်သတိမရနိုင်တော့အခုအရှင်မင်းကြီးကမေးလို့ပြောရတာအဲ့တော့ဒီနန်းတော်ထဲမှာဒီမိဖုရားကြီးဖြစ်ခဲ့တော့ကအဲဟိုတလွန်ညောင်ဆောင်မှာဘယ်စကားတွေပြောခဲ့တယ်အဲဘာတွေတိုင်ပင်ခဲ့တယ်ပြောတော့အကုန်မှန်နေတယ်သူကဘဝကူးသွားပြင်မယ်လို့အတရားဟာတွေပြန်တတိယပြီးတော့ပြောနိုင်တာဟုတ်ပြောနိုင်တဲ့အခါကျတော့အဲ့တော့မှအတောကမင်းကြီးကယုံသွားတော့တယ်။ဟောသူ့မဲမိဖုရားကြီးဒီနောက်ချီပိုးမှဘဝရောက်နေပါလားလို့သိသွားတယ်။သိပြင်မယ်လို့ဒီသမှုရိယတန်ရောတဲ့မပြတ်နိုင်ဘူး။အဲဒီနောက်ချီပိုးမှဘဝရောက်သွားပြင်မယ်လို့အဲနောက်ချင်းပိုးမကိုဆွဲလန်းပြီးတော့နေတာပဲအတော့ကမင်းကြီးရဲ့အဲ့လိုနေတဲ့အခါကျတော့ဒီနောက်ချင်းပိုးမကိုမေးရောဒီအတော့ကမင်းကြီးရဲ့အဲတကယ်လို့တချိန်တော့ကဒီယူပနန္ဒီဆိုတဲ့ဣဘေကောင်ဖြစ်ခဲ့လို့ရှိရင်အခုဟိုနောက်ချင်းပိုးမကမှရှိတဲ့နောက်ချင်းပိုးပုံနဲ့ငါဘယင်အတော့ကမင်းနဲ့ဘသူ့ကိုပူချစ်လဲမေးတယ်မေးတဲ့အခါကျတော့ဒီနောက်ချီပိုးမပြန်ပြီးတော့ပြောတယ်အခုနောက်ချီပုံမှာနေတဲ့နောက်ချီပိုးပုံနဲ့အရှင်မင်းကြီးအတော့ကမင်းကြီးနဲ့ရှင်လိုက်လို့ရှိရင်အခုအချိန်မှာအရှင်မင်းကြီးရဲ့လက်ချောင်းသွေးကိုဖောက်ပြီးတော့နောက်ချီပိုးပုံရဲ့ခြေကိုဆေးလို့ရရင်ဆေးကျင်ပါတယ်လို့ပြောလဲပြောဒေါသထွက်ပြီးတော့တခါတည်းအဲ့တော့မှသောတာထွက်ပြီးတော့ဒီနောက်ချီပုံဘောကဒီပိုးဘောပိုးမှာတော့တခါတည်းနှကောင်လုံးတက်လိုက်တော့ဒီဘောသောတာထွက်ထွက်နဲ့တက်ပလိုက်ဘာဖြစ်လဲဆိုတော့သောတာထွက်သွားတာကိုသူ့ကိုမချစ်ပဲနဲ့သူ့ရဲ့လက်ချောင်းတွေးကိုဖောက်ပြီးတော့နောက်ချီပိုးဘောရဲ့ခြေကိုဆေးကျင်ပါတယ်လို့ပြောတော့မခံမရနိုင်ဖြစ်တော့သောတာထွက်ပြီးတော့အဲ့တော့အာလောကမင်းကြီးရဲ့အဲ့တော့နန်းတော်ပြန်နန်းတော်ထဲကိုပြန်သွားပြီးတော့ဒီမှခေါင်းထဲမှာထည့်ရတဲ့သူ့ရုပ်အလုံးဖြတ်စည်းခိုင်း တခါတည်းအစဖြောက်ခိုင်းအစတော့ကတော့စွဲလန်းနေတာဟုတ်တခါတည်းဒီခေါင်းကိုတွားကြည့်ပြီးတော့အခုကျတော့ဒီလိုတိသွားတဲ့အခါကျတော့စိတ်နာသွားအဲ့ဒီမိဖုရားရဲ့ပုံကစိတ်နာသွားပြီးတော့အဲ့ဒီမန်ကောင်းတွေကိုအစပြောက်လှုပ်ခိုင်းတယ်မိရှုပြက်ခိုင်းတယ်အဲသူ့နဲ့ပတ်သက်တဲ့အရာဝတ္ထုမှန်တယ်ဗျဘာတစ်ခုမှမထားနဲ့ငါနန်းတော်တဲပါမင်းတို့အကောလုံးအပြက်ရှင်းမိရှုလိုက်ဘာမှဟိုမမြင်ရမတွေ့ရအောင်အကောလုံးကစပြောက်လိုက်စပြောက်လိုက်ဆိုတော့မင်းကြီးကခိုင်းတော့နန်းတော်တွေကရှိတဲ့အဲဒီအမတ်တွေကလှုပ်ရတော့တော့ကောလှုပ်တဲ့အခါကျတော့ဒီမှန်ကောင်းမိတာမှာထားတဲ့အဲဒီအိုးတွေဒီရေအိုးတွေဒီဥစဉ်တို့တည်တဲ့အခါကျတော့ဒီပကံလေးတွေပေါ့သမင်းပကံလေးတွေတင်ထားတယ်တင်ထားတဲ့ခါကျတော့အကောလုံးတစ်ခါတည်းအာလောကမင်းကြီးကပောက်ခွဲသွားအကုန်ကောက်အစတစားမှမကြံစေနဲ့စိတ်နာသွားတော့စိတ်ကအနာကြီးနာသွားတဲ့အခါကျတော့အကောလုံးရှင်းထုတ်လိုက်အဲရှင်းထုတ်ခိုင်းလိုက်တဲ့အခါကျတော့အဲ့ဒါတွေအကောလုံးရှင်းလဲရှင်းတော့ဘာမှလည်းမရှိတော့မှအာသောကမင်းကြီးကစောစောကရောက်နေတဲ့သောကတွေကမရှိတော့ဘဲနဲ့ချမ်းသာပြီးတော့နေသွားရ။ဘာဖြစ်လဲဆိုတော့ဒီနောက်ချီပူမဘဝကိုရောက်သွားတာကိုအမှန်မြင်သွားတာကိုအမှန်မြင်သွားတဲ့အတွက်သူ့တခါတည်းသူကတော့တတိယလို့ဆွဲလန်းပြီးတော့ငုံနေရတယ်။သူ့မှာဘဝအတွက်မှပြောနေတယ်။ငါ့ကိုလည်းမသိတော့ဘူး။အဲတိတဲ့အခါကျတော့လေငါ့ကိုသူကချစ်ခင်တော့တာမဟုတ်ဘဝချသွားတော့သူ့ရဲ့နောက်ချီးပူဖို့ပဲသူခင်ရွယ်တော့တယ်နောက်ချီးပူဖို့ပဲချစ်တော့တယ်ဆိုပြီးတော့ဒီခါကျဲအမှန်ကိုအတိုင်းသိသွားတဲ့အခါကျတော့တတ်ပလိုက်တာဟုတ်နောက်ချီးပူဖို့နဲ့ပူမှနဲ့အဲ့တော့ဦးဇင်းတို့တော့ပါလေဒီလိုပဲလူတွေသေးတယ်သေးတဲ့အခါကျတော့ဒီလိုပဲရေအိုးတွေတည်ထားတာဟုတ်ခြေချင်းမှာရေအိုးတွေတည်ထားတယ်အဲခေါင်းပေါ်မှာဒီထမင်းထည့်ပြီးတော့ပကံတင်ထားတယ်အဲ့တော့ဒီအတုပချခံနေကြလို့ရှိရင်ဒီရေအိုးတွေပောက်ခွဲတယ်ပကံတွေတခါတည်းပောက်ခွဲခွဲတော့ခွဲတယ်ဘာခွဲလို့ခွဲမှမသိဘူးဦးစင်းတော့ဟောအရှိရရှေ့လူကြီးတွေကခွဲလို့တယ်ဦးစင်းတို့လည်းခွဲတာဟုတ်ထုခွဲတယ်ဒီတရားတွေကျင့်တော့အဲ့ဒါလို့ဟိုတိတော့မှာဟိုအတောကမင်းကြီးခွဲတာစိတ်နာလို့ခွဲတယ်ငါတို့ခွဲတာဘူးမသိပါမသိနဲ့ရန်ထုခွဲရတယ်။အဲ့ဒါလို့သိခဲ့ရတယ်ဦးဇင်းတို့။ဒါဒီတရားတွေကျင့်တဲ့အခါကျတော့လေဒီဆရာတွေဟောတဲ့အပေါ်မှာသိလာရတယ်ဦးဇင်းတို့။သိလာရတဲ့အခါကျတော့အခုနဒါဦးဇင်းဟောတဲ့ဥစ္စာလည်းဒီအာသောကမင်းကြီးနဲ့ဒီမိဖုရားကောင်းဆိုတာလည်းတခြားကိုပြောတာမဟုတ်ပါဘူး။ဒီယုံနာနံကိုပဲပြောလိုက်တာ။ယုပ္ပနံဒီမိဖုရားကောင်းကြီးဆိုတာကဒီရုပ်တရားကိုဆိုလိုတာအာတောကမင်းကြီးဆိုတာကနာတရားကိုပြောတာဒီနာတရားစီဝဲဒီတန်လေးပါတုံးကြီးကိုငါယုံငါကိုဆိုပြီးတော့ဆွဲလန်းပြီးတော့နေတဲ့အခါကျတော့မိမိတို့ဒုက္ခတွေရောက်ဝဲအဲဒုက္ခတွေလွတ်ချင်လို့ရှိရင်ဘာကိုကြည့်ရတာလဲကြည့်တဲ့အခါကျတော့ဒုက္ခကိုမြင်အောင်ကြည့်ရဒုက္ခမြင်မှသမှုရိယပြတ်မှာဟုတ်အခုအတော့ကမင်းကြီးလေဒီသူ့ရဲ့မိဖုရားကောင်းကိုဆွဲလန်းတဲ့အခါကျတော့ဟိုဒီအပင်ရင်ရတဲ့ရတဲ့ကတခါတည်းပြောလိုက်ပြလိုက်တော့မှအမှန်တိုင်းသိပြီးတော့ဒီတော့ကပြီးငြိမ်းသွားရတယ်ဆိုသလိုအခုတရားအထုတ်တဲ့ယောဂီတွေလည်းဒီခန္ဓာမှာပေါ်ပြတဲ့ဒီဒုက္ခသစ္စာတရားကိုအမှန်မြင်ကြည့်အမှန်လည်းမြင်လည်းမြင်ရောသမှုတရားလည်းပြတ်သွားဒုက္ခမြင်တော့သမှုတရားပြတ်သွားသမှုတရားပြတ်တဲ့အတွက်ဒုက္ခချုပ်ငြိမ်းတဲ့နိရောဓဆိုတဲ့နေရာရောက်ပြီးတော့ကိုယ့်ရဲ့ဒုက္ခတွေချုပ်ငြိမ်းတာကိုပြန်သိတဲ့မဂ္ဂဆိုတဲ့သစ္စာ၄ပါးကိုမိမိတို့ရသွားလို့ရှိရင်အခုပုံပင်သောကရအောင်နေရတဲ့ဒီစိတ်မှာခံစားနေရတဲ့ဝေဒနာကြီးအခုတရားအထုတ်လို့အခုမြင်အခုယူပြစ်တယ်လို့ပြောက်ပြီးတော့လွတ်မြောက်သွားတယ်။ဒါဥစဉ်တို့ကိုယ်တိုင်လည်းအဲ့တလို့တရားနာပြီးတော့ဟိုကတော့ဟောတာပေါ့ဆရာတော်ကတော့လေဒီယူတွေကဟောနေတယ်။အဲ့ဒီလေဒီယူတွေကဟောနေတဲ့တရားကိုဥစဉ်တို့ကနာပြီးတော့သဘောပေါက် သဘောပေါက်ပြီးတော့လွတ်အဲလွတ်တဲ့အတိုင်းပြန်ကြည့်ထိုင်ဝင်တဲ့ပြန်ပြီးတော့ကြည့်ထိုင်ဝင်တဲ့ကြည့်လေကိုတရားနာလို့လွတ်တဲ့အတိုင်းလွတ်အဲကိုတရားနာလို့တော့သဘောပေါက်တယ်ပေါ့ထိုင်ဝင်တဲ့ပြန်ရှိမလွတ်ဘူးဆိုလို့ရှိရင်ဒါတကယ်မလွတ်သေးဘူးသင်ညာနဲ့ပေါက်တယ်ညာနဲ့ပေါက်ရင်တရားနာလည်းလွတ်တယ်ထိုင်လည်းလွတ်တယ်အဲ့ဒါပါညာနဲ့ပေါက်တယ်ဒါပြန်စစ်ကားသေးတယ်ကိုယ်သဘောပေါက်တယ်ဆိုပြီးတော့ထားလို့မရဘူးခန္ဓာနဲ့ပြန်စစ်ယူရတယ်အခုယောဂီတွေလည်းဟိုကိုယ်နေရာပြန်ရောက်လို့တရားတွေနားတယ်သဘောပေါက်တယ်သဘောပေါက်တဲ့အတိုင်းမထားနဲ့ဒီထိုင်ခွင်နဲ့ပြန်စစ်ကထိုင်ခွင်နဲ့ပြန်စစ်မှစိတ်ချရတယ်အဲနောက်ပြီဆိုကိုယ်ကတရားနာတော့အပေါ်ယံတွေနဲ့သင်ညာနဲ့ပေါက်တာကိုတကယ်သဘောပေါက်တယ်ထင်ရင်ပြီးတော့နေနောက်ထိုင်ခွင်နဲ့ပြန်စစ်လိုက်တော့မလွတ်တော့ဒါသင်ညာပေါက်ညာနဲ့ပေါက်လို့ရှိရင်သူကထိုင်လဲလွတ်တယ်မထိုင်လဲလွတ်တယ်ဒါတိုက်လွတ်ပြီးတာသူကထိုင်လဲလွတ်တယ်မထိုင်လဲလွတ်တယ်ကိုထိုင်ခွင်းနဲ့ကျင့်လဲလွတ်တယ်မကျင့်လဲလွတ်တယ်အဲ့ဒါလိုလွတ်သွားမှတကယ်သေးသေးချာချာညာနဲ့ပေါက်ပြီးတော့လွတ်ကြောင်းရတာဒါကြောင့်မို့ဒီဝိပဿနာကြီးညာအရာဖြည့်တဲ့အတွက်ညာနဲ့ပေါက်မှလွတ်ကြောင်းကြီးရကြတာဖြစ်ပါတယ်အဲ့ဒါကြောင့်မို့မိမိတို့တွေလည်းဒီတရားကိုကျင့်ကြအားထုတ်တဲ့အချိန်မှာကိုယ်အိမ်ပြန်ရောက်တော့လေဦးဇင်းပြောသလိုနာသနာပဲဆရာတော်ပဲဟောအဲ့ကိုသဘောပေါက်တဲ့တလုံးကိုထိုင်ခွင်နဲ့ပြန်စစ်ထိုင်ခွင်နဲ့စစ်လို့ကိုတရားနာလို့လွတ်တယ်လို့လွတ်ပြီဆိုရင်ဒါစိတ်ချရပြီအဲ့ယောဂီကအဲ့ဒါကြောင့်မို့ဒီတရားတွေနာတဲ့အခါတရားတွေကြည့်တဲ့အခါတည်တည်ချာချာလေးနာပြီးတော့ကျင့်ကြပါလို့ဒါဦးဇင်းပြောရင်လေဒီတစ်ထိုင်မှလည်းဒီတရားကိုအချိန်ရှိဆုံးလေးခန္ဓာမှာကိုယ်တိုင်ကိုယ်ကြသိရအောင်ကြိုးစားပြီးတော့အားထုတ်ကြပါလို့ပြောရင်းနဲ့ပဋိက္ခာယူကြရအောင်အဲဒါအလုံးလောက်ချင်းနမောတတ္တသုံးခြင်းဆိုကြရအောင်